သုံးနှစ်ကြာလာပြီဖြစ်တဲ့ရုရှားကျူးကျော်စစ်အဆုံးသတ်ရတဲ့ပတ်သက်ပြီးယူကရိန်းမပါဘဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံပဲဆုံးဖြတ်ပြီးချမှတ်တဲ့ဘယ်သဘောတူညီချက်မျိုးကိုမဆိုယူကရိန်းကလက်မခံဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာရေးနယ်မှာပြောပါတယ်။လွတ်လပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ယူကရိန်းအတွက်ကိုယ်နိုင်ငံမပါတဲ့ဘယ်သဘောတူညီချက်ကိုမှလက်ခံမှာမဟုတ်ကြောင်းသမ္မတဇယ်လန်စကီကမြူနစ်လုံခြုံရေးညီလာခံတက်ရောက်မှုအတွားနျူကလ িয়ার ဒဏ်အဖြစ်ဆက်အောင်ဝင်ချိန်မှာသတင်းတောက်တွေကိုပြောတာပါ။တောက်ကြနဲ့ကျင်းပမဲ့လုံခြုံရေးညီလာခံမှာသူဟာအမေရိကန်ဒုသမ္မတဂျီရီဗန့်စ်နဲ့နိုင်ငံခြားရေးဝန်ကြီးမာကိုရိုဘီယိုတို့နဲ့တွေ့ဆုံမှုအစီအစဉ်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကဘော်ဒူးနေတော့ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးသူတို့နှုတ်မကြခင်မှာ Saudi Arabia မှာတွေ့ဆုံမှုအကြံပြုသလိုဒီစစ်ပွဲချက်ချင်းအဆုံးသတ်ရေးနှိမ့်နှိုင်းဆွေးနွေးဖို့နှစ်ဖက်သဘောတူခဲ့တယ်လို့ပြောပါတယ်။ဒါပြင်သူနဲ့သမ္မတပူတင်တို့ဆုံးဖြတ်ချက်ကိုနောက်မှယူကရိန်းသမ္မတဇယ်လန်စကီကိုအသိပေးမယ်လို့လည်းပြောကြားခဲ့တာပါ။